အစိုးရတပ်နဲ့ကချင်လက်နက်ကိုင်တပ်တို့ကြားဆက်ပြီးတော့အပြင်းထန်တိုက်ပွဲဖြစ်နေတဲ့ကချင်ပြည်နယ်တနိုင်းဆွန်ပရာဘုံအစတဲ့ဒေသတွေမှာပိတ်မိနေတဲ့အရသားတွေကဲထုတ်ဖို့နဲ့တောတောင်တွေထဲထွက်ပြေးသိမ်းရှောင်နေရတဲ့ဒေသခံပြည်သူတွေအတွက်အရေးပေါ်ကူညီကယ်ဆယ်ရေးအထောက်အပံ့တွေအရေးတကြီးလိုအပ်နေတယ်လို့ဒုက္ခသည်အရေးကူညီပေးနေသူတွေကပြောပါတယ်တိုက်ပွဲဖြစ်နေတဲ့ဒေသတွေကအကူအညီလိုအပ်နေသူတွေအတွက်လုံခြုံရေးအခြေအနေရသွားလို့ရတဲ့နေရာတွေအထိလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချတာရေးဝန်ကြီးဌာနနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကသွားရောက်ကူညီပေးနေကြပါတယ်လို့လည်းလူကယ်ပြန်ဝန်ကြီးကပြောပါတယ်စစ်ပြေးဒုက္ခသည်တွေအရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ဘလို့အခက်အခဲတွေရှိနေသလဲဘလို့စီစဉ်ဆောင်ရွက်ပေးနေသလဲဆိုတာကိုတော့မတ်စုမုံကစူးစိတင်ပြထားပါတယ်
ဟုတ်ပါတယ်ကချင်ပြည်နယ်တနိုင်းမန်စီနဲ့ဆွန်ပရာဘွန်ဒေသတွေမှာပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့ကနေစလို့ဒီကနေ့အထိအပြင်းထန်တကြောပြန်တိုက်ပွဲတွေဖြစ်နေတာပါအစိုးရစစ်တပ်ဘက်ကကချင်လူမျိုးရေးအဖွဲ့ KIO လက်အောက်ခံကချင်လက်နက်ကိုင်တပ် KIA တပ်စခန်းရှိတဲ့နေရာတွေကိုလေကြောင်းနဲ့ရောလက်နက်ကြီးတွေနဲ့ပါဇက်တိုက်ဆိုသလိုပစ်ခတ်တိုက်ခိုက်နေတာကြောင့်အ ਨੇ ဆုံးအရက်သား2ဦးသေဆုံးပြီးတော့ဒေသခံပြည်သူ4ဦးထပ်မံအပြင်းထန်ဒဏ်ရာတွေရခဲ့ပါတယ်ထောင်ချီတဲ့ဒေသခံပြည်သူတွေဟာတောတောင်တွေထဲကိုထွက်ပြေးတိမ်းရှောင်နေရတယ်လို့ရွှေမော်ဟောင်းနဲ့ပင်းမော်တဝိုက်မှာလဲလူ3000လောက်ပြိမိနေကြတယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်အသက်ပေးလူပြီးတော့တိမ်းရှောင်နေရစေဒုက္ခသည်တွေစီကိုတွားရောက်ကူညီကယ်ထုတ်ဖို့နဲ့လိုအပ်တဲ့အကူအညီတွေပေးဖို့အတော်လေးအခက်တွေ့နေတယ်လို့ကချင်ပြည်နယ်နဲ့ရှမ်းမြောက်ဒေသကစစ်ပြေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ကူညီပေးနိုင်ရေးဒေသအခြေဆိုင်လူမှုအဖွဲ့အစည်း6ဘွဲ့စုဖွဲ့ထားတဲ့ပူပေါင်းလုပ်ငန်းစဉ်အဖွဲ့ကလည်းအရေးပေါ်ကြေညာချက်ဒီကနေ့ထုတ်ပြန်ပါတယ်ပူပေါင်းလုပ်ငန်းစဉ်အဖွဲ့ရဲ့အတွင်ရေးမှူးဦးခွန်ရှောင်းဟောင်းက VOA ကိုကချင်စစ်ပေးဒဏ်ခံနေရတဲ့ဒုက္ခသည်အခြေအနေအခုလိုပြောပြပါတယ
်ခုတနင်္ဂနွေမှာလုံခဲ့တဲ့၃နှစ်ရက်ကတော်တော်လေးဆူဆူဝါဖြစ်လာတယ်။လက်နဲ့ကြီးရပြင်လေရင်နဲ့အပပုံးကျတဲ့ကိစ္စတွေဖြစ်တော့ဘုံဆန်ကြောင့်ဒီအရက်သားအသက်သေဆုံးတဲ့အနေအထားတွေရှိခဲ့တာပေါ့နော်။အခုဒီတနိုင်းဒေတာမှာကြတော့ကျွန်တော်တခြားဘက်ကနေအလုတ်လာလုတ်တဲ့လူတွေလည်းများတာပေါ့နော်။ဆိုတော့အဲ့ဒီလူတွေဆိုရင်အခုအဲ့ဒီထဲမှာပိတ်မိနေတဲ့အနေအထားရှိတော့သူတို့အနေနဲ့ဥတီရမယ်ပြေးလွှာနေရတဲ့အနေအထားမှရှိတာဖြစ်ပါတယ်။မနည်းညာအနေထားမှာလိုက်စားဖက်မှာပေါ့နော်ဒီဘွဲကြ IDP game နဲ့မလမ်းမကမ်းမုံလိုက်ချက်ဖက်မှာလေအမြောက်ဆန်ဒီမင်းညကတောက်လျှောက်ကြတော့အဲ့ဒီမှာရှိတဲ့အရက်သားနဲ့ဒီ IDP အနေနဲ့လည်းတော်တော်လေးထိတ်လန့်ဆုံးလုပ်နေတဲ့အနေထားပေါ့နော်တော်တော်လေးစိုးရိမ်တဲ့အနေထားမှာရှိနေတာဖြစ်ပါတယ်
တိုက်ပွဲတွေဖြစ်နေတာကြောင့်လမ်းတွေပိတ်ထားလို့ဒုက္ခသည်တွေစီကိုအရောက်သွားကူပေးဖို့အတွက်အတော်လေးအခက်ခဲကြုံနေရလို့ဒုက္ခသည်ကူညီပေးရေးအဖွဲ့တွေကကချင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရစီကအကူအညီတွေအရေးပေါ်လိုအပ်နေပါတယ်လို့ဦးခွန်ရှောင်းအောင်ကပြောပါတယ
်။နေရာ3-4နေရာဖြစ်နေတာပေါ့နော်။သူတို့ဒီဆွန်ပရာဘုံနဲ့တနိုင်းတကယ့်ပလီပက်ခါဖြစ်တဲ့ area မှာဆိုရင်တော့ကျွန်တော်လက်ရှိအကူအညီပေးတဲ့ဒေသခံအဖွဲ့အစည်းကအစကျွန်တော်တွားရောက်ပြန်မှကူညီနိုင်ဖို့ရန်အတွက်တော်တော်လေးစိန်ခေါ်မှုတွေရှိတာဖြစ်ပါတယ်။သူတို့အတွက်အရေးပေါ်လိုနေတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအမြန်ပေးနိုင်ဖို့ဆိုရင်တော့သက်ဆိုင်ရာအစိုးရပေါ့နော်ပြည်နယ်လို့ဘခုအစိုးရအစပေါ့နော်လွတ်တော်အစအားလုံးဝိုင်းဝန်းပြမအတတ်နိုင်ဆုံးတရားကိုအမြန်ဆုံးလုပ်ဖို့လိုတာဖြစ်ပါတယ်ဒါဟာလူသားချင်းစာနာထောက်ထားမှုအရေးအရာဖြစ်တဲ့အတွက်ဒီအကူအညီပေးတဲ့ကိစ္စတွေချောမွတ်ပြီးလင်းမြန်ပြမရောက်ရှိအောင်ကူညီနိုင်ဖို့ရန်အတွက်လည်းအင်မတန်မှအရေးကြီးတာဖြစ်ပါတယ်ဒါနဲ့ပတ်သက်ရင်လည်းအစိုးရအနေနဲ့အများကြီးတာဝန်ရှိတာဖြစ်ပါတယ
်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့လူကယ်ပြန်ဝန်ကြီးဌာနအနေနဲ့စစ်ဖြစ်ပွားတဲ့နေရာတွေအရေးပေါ်ကူညီကယ်ဆယ်ရေးတွေလိုအပ်နေတဲ့ပြည်သူတွေစီကိုလုံခြုံရေးအရာတွားလို့ရတဲ့နေရာတွေအထိဒေသအခြေဆိုင်ဝန်ထမ်းအနေနဲ့တာဝန်ရှိတဲ့သူတွေအရောက်သွားပြီးတော့ကူညီပေးနိုင်အောင်စီစဉ်ထားတယ်လို့ VOA ကိုပြောပါတယ်
ဆိုရအောင်အုတ်ချုံမှုအောက်ကမရှိခဲ့နေမြေဆိုပြီးတော့ရှိခဲ့တာ哦အဲ့ဒီနေမြေမှာလည်းကျွန်တော်တို့ကပို့ချင်တာပေါ့နော်ဒါပေမဲ့ခက်ခဲတာပေါ့အဲ့ဒီနေရာတွေထောက်ပံ့တာကြီးပို့တော့လေညာတော့ပြီးအမြန်ကူညီတယ်ကျွန်တော်တို့ကလည်းဒါချက်ချင်းဆောင်ရွက်ပေးရမယ်ဆိုတဲ့ကိစ္စမျိုးကြောင့်ဘလို့ဖြစ်တဲ့နည်းနဲ့ကျွန်တော်တို့သွားတယ်ဖြစ်တဲ့နည်းနဲ့သွားရတဲ့ခါကျလို့ရှိရင်သွားခက်တဲ့နေရာကျလို့ရှိရင်ကျွန်တော်တက်ဆိုင်ရာလုံခြုံရေးနဲ့ပတ်သက်တဲ့လူတွေအကူအညီတောင်းတယ်ပေးတယ်ပေါ့နော်တစ်ခါကျလို့ရှိရင်လည်းအဲ့လိုမျိုးပို့ဆောင်ရတဲ့နေရာမှာမသေးကြဘူးဆိုရင်ခဏဆောင်လိုက်တယ်နောက်သေးကြတယ်ဆိုရင်ကျွန်တော်တို့ထောက်ပံ့တာကြီးလုပ်တယ်
အခုလိုတိုက်ပွဲတွေအပြင်းထန်ဖြစ်နေတဲ့အပေါ်ဒေသရင်းတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးအတွက်အရေးပေါ်ဆွေးနွေးညှိနှိုင်းမှုတွေဆောင်ရွက်ဖို့ကိုလည်းပူးပေါင်းလုပ်ငန်းစဉ်အဖွဲ့ရဲ့အတွင်ရေးမှူးဦးခွန်ရှောင်းအောင်ကပြောပါတယ
်အခုဒီလိုပလီပက်ခါဖြစ်လာပြီးဆိုရင်ဒီအရေးအကြီးဆုံးတော့ဒီလက်ရှိစစ်ခတ်တိုက်ခိုက်နေတဲ့ကိစ္စတွေအမြန်ချုပ်ငြိမ်းဖို့လိုတာပေါ့နော်အာလက်တွေ့ဖြစ်နေတဲ့ဒီသမတော်ရဲ့ဒီတိုင်းနာလက်နက်ကန်အဖွဲ့တီးရဲ့တရားကိုအမြန်ဆုံးဒီခတ်တက်ခဲမှုတွေချုပ်ငင်းဖို့ရအကြွေမလွဲမရှောင်တာတိုက်ပွဲတွေဖြစ်လာပြီးဆိုရင်လည်းဒီအရက်သား ီလူလူထုတို့အကာအကွယ်ပေးဖို့ပေါ့နော်သူတို့ကိုထိခိုက်စေမဲ့ဟာသူတို့ဘီဂင်းလုံချုံရေးဟာနံပါတ်၁ဖြစ်တဲ့အတွက်ကြောင့်အထူးဂရုစိုက်ပြမသေစားလိုက်နာပြီးအကာအကွယ်ပေးဖို့လူထုပေါ့နော်တနိုင်း area မှာတော်လကောင်းဒီဆွန်ဘရာဘုံ area မှာရှိတဲ့လူထုအတွက်တော်လကောင်းကျွန်တော်တော်တော်လေးစိုးရင်ပူပန်နာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စု Washington DC အခြေဆိုင်ကချင်မဟာမိတ်အဖွဲ့ကလည်းပြင်းထန်စွာရှုံချကြောင်းနဲ့တိုက်ပွဲတွေအများဆုံးရက်စဲပေးဖို့ NND အစိုးရကိုတောင်းဆိုကြောင်းနောက်လေကြောင်းတိုက်ခိုက်မှုတွေအတွင်းမှာပြစ်ခတ်မှုကိုအမိန်ပေးတဲ့သူတွေကိုစုံစမ်းဖော်ထုတ်အရေးယူပေးဖို့နဲ့တည်ဆုံးခဲ့ရတဲ့အရက်သားပြည်သူတွေရဲ့နစ်နာမှုတွေကိုဆောင်ရွက်ပေးဖို့အရေးပေါ်ကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။